တင်းမှန်မှုတွေရောကြအောင်ဆေးဆက်ဆွေးနွေးမှုတွေလုပ်ဖို့မြောက်ကိုရီးယားအစိုးရဘက်ကနောက်ဆုံးကြိုးပမ်းချက်ကိုတောင်ကိုရီးယားနဲ့အမေရိကန်အစိုးရတွေကလက်မခံဘဲနဲ့ပယ်ချလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတော် Steve Harman ကဆိုးမျိုးကနေသတင်းပေးပို့ထားတာပါ။ဒါကိုတော့ကိုရန်နိုင်ကပြန်ပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ကြိုးတင်သတ်မှတ်ချက်တွေမထားရှိဘဲဆေးဆက်ဆွေးနွေးမှုတွေကိုကြေကြေပြန့်ပြန့်လုပ်သွားဖို့မြောက်ကိုရီးယားအစိုးရဘက်ကကမ်းလှမ်းပြီးတရက်ကြာမှာတောင်ကိုရီးယားအနာပိုင်တွေကဒီကမ်းလှမ်းမှုကိုလက်မခံဘဲပယ်ချလိုက်ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့သူတို့ရဲ့ရိုးသားမှုကိုပါဇက်ကပြောနေတာထက်ပိုပြီးတော့လှုပ်ပြဖို့လိုတယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကင်မြောင်ဆန်းကကြာသပတေးနေ့မှာပြောကြားလိုက်ပါတယ
်။ ဦးရနံ농축프로그램을공개를하는등한반도북한의그비핵화와관련해서국제사회의그
မြောက်ကိုရီးယားဟာအရင်ကတော့ယူရေနီယံတန့်စင်တဲ့စက်ရုံသူတို့မှမရှိဘူးလို့ညှင်းဆန်းထားပြီးတော့အခုတော့ရှိတယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒီလိုလုံနေတာတွေဟာနိုင်ငံတကာအတိုင်းဝိုင်းကမျောလင့်ထားတာတွေနဲ့ဆန့်ကျင်နေပါတယ်။စကားတွေကနေမဟုတ်ပဲတိကျတဲ့လှုပ်ဆောင်ချက်တွေပေါ်မှာအခြေခံပြီးတော့ရိုးသားမှုကိုတိုင်းတာသွားမှာဖြစ်တယ်လို့သူကပြောသွားတာပါ။တောင်ကိုရီးယားဆိုရအာဏာပိုင်တွေအနေနဲ့ဆေးဆက်ဆွေးနွေးမှုအသစ်လုပ်ဖို့ဆန္ဒရှိပုံမရပေမဲ့လည်းမြောက်ကိုရီးယားဘက်ကနောက်ဆုံးထုတ်ပြန်လိုက်တဲ့ကြေညာချက်နဲ့ပတ်သက်ပြီးတော့အစိုးရအဖွဲ့တွေမှဆွေးနွေးပြောဆိုမှုတွေရှိတယ်လို့မစ္စတာကင်ကပြောပါတယ်။ဆွေးနွေးမှုတွေလုပ်ဖို့အတွက်ဆိုရင်တင်းတော်တဲ့အကြောင်းအရာတွေရှိဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောလိုက်ပါတယ်။အဲဒီထဲမှာမြောက်ကိုရီးယားအစိုးရဘက်ကသူတို့ရဲ့နျူကလ িয়ার လက်နက်တွေကိုဖျက်သိမ်းမယ်ဆိုပြီးအရင်တုန်းကကတိပြုပြောဆိုထားတာတွေကိုတိုးတက်အောင်လုပ်ပြဖို့လိုတယ်ဆိုပြီးတော့လဲတောင်ကိုရီးယားအစိုးရပြောကြားချက်ကိုထောက်ခံပြီးတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ဆွေးနွေးမှုတွေလုပ်ဖို့နောက်ဆုံးထုတ်ဖော်ပြောလိုက်တဲ့တွန်းအားပေးမှုတွေထဲမှာတောင်ကိုရီးယားအစိုးရတာဝန်ရှိသူတွေအပါအဝင်နိုင်ငံရေးပါတီတွေနဲ့ဆေးဆက်ဆွေးနွေးမှုတွေလုပ်ဖို့မြောက်ကိုရီးယားအစိုးရဘက်ကကမ်းလှမ်းထားပါတယ်။မြောက်ကိုရီးယားသတင်းအေဂျင်စီတွေကဖော်ပြခဲ့တဲ့အဲ့ဒီကြေညာချက်ထဲမှာကိုရီးယားနိုင်ငံပြဿနာတွေကိုကြိုတင်ကန့်သတ်ချက်တွေမထားဘဲပြောဆိုဆွေးနွေးကြဖို့တောင်းဆိုထားပါတယ်။မြောက်ကိုရီးယားဆိုရဘက်ကရန်လိုတိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာအခုလိုမျိုးဆေးဆက်ဆွေးနွေးမှုတွေလုပ်ဖို့ပြောဆိုလာတာပါ။မြောက်ကိုရီးယားစစ်တပ်ကတောင်ကိုရီးယားကျွန်းကိုဘုံကျဲတိုက်ခိုက်မှုကြောင့်လူ၄ယောက်သေဆုံးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်မတ်လတုန်းကလည်းတောင်ကိုရီးယားရေတပ်တင်ပေါ်ချူနန်ပောက်ကွဲနှိမ့်မှုကြောင့်တင်ပေါ်သား46ယောက်သေဆုံးခဲ့ပါတယ်။နိုင်ငံကစုံစမ်းစစ်ဆေးသူတွေကတော့ဒီပောက်ကွဲမှုဟာမြောက်ကိုရီးယားရဲ့တော်ပီဒိုထိမှန်ခဲ့တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့မြောက်ကိုရီးယားဆိုရဘက်ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်မဟုတ်ဘူးလို့ညှင်းဆန်ခဲ့ပါတယ်။အဲ့ဒီအဖြစ်အပျက်နှစ်ခုကြောင့်ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေဟာအမြင့်ဆုံးအဆင့်ကိုရောက်ရှိလာပြီးတော့တစ်ဖက်နဲ့တစ်ဖက်အင်အားအပြည့်အဝသုံးပြီးစစ်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။အမေရိကန်အထူးကိုယ်လှယ်စတီဗင်ဘော့စဖော့ထာမြောက်ကိုရီးယားကိုဘယ်လိုချင်းကပ်မဲဆိုတာကိုဆွေးနွေးပြောဆိုဖို့အတွက်အာရှနိုင်ငံအတော်များများကိုတွားရောက်နေပါတယ်။မစ္စတာဘော့စဖော့ဒါဆိုးမျိုးမှာမနေ့ကကိုရီးယားအာဏာပိုင်နေနဲ့ဆွေးနွေးမှုတွေလုပ်ခဲ့ပြီးဒီကနေ့မှာတော့ဘေကျင်းမြို့မှာဆွေးနွေးခဲ့ပါတယ်။ဒါပြင်သူဟာဂျပန်နိုင်ငံတိုကျိုမြို့ကိုတွားပြီးတော့ဂျပန်အာဏာပိုင်နေနဲ့လည်းဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါတယ်။ဆေးဆက်ဆွေးနွေးမှုတွေကိုမကြာခင်ပြန်လုပ်နိုင်ဖို့မျှော်လင့်တဲ့အကြောင်းမစ္စတာဘော့စဖော့ကဆိုးမျိုးမှာဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ဒါပေမဲ့အမေရိကန်အနေနဲ့တောင်ကိုရီးယားနိုင်ငံကိုဆေးဆက်ဆွေးနွေးမှုတွေလုပ်ဖို့အတွက်ဘယ်တော့မှဖိအားပေးသွားမှာမဟုတ်ဘူးလို့ပြောပါတယ်။တရုတ်နိုင်ငံကတော့ကိုရီးယားနိုင်ငံအပြင်ရုရှား၊ဂျပန်နဲ့အမေရိကန်နိုင်ငံတွေပါဝင်တဲ့6နိုင်ငံဆွေးနွေးပွဲပြန်ဆဖို့တောင်းဆိုနေပါတယ်။ဒီ6နိုင်ငံဆွေးနွေးပွဲကိုမြောက်ကိုရီးယားကနျူကလ িয়ার အင်အားကြီးနိုင်ငံဖြစ်ဖို့ကိစ္စဆွန့်လွတ်မယ်လို့ပြောပြီးနှစ်နှစ်အကြာ2003ခုနှစ်ကစတင်ခဲ့တာပါ။ဒါပေမဲ့6နိုင်ငံဆွေးနွေးပြောဆိုတာတွေဟာ2008ခုနှစ်မှာရပ်ဆိုင်းခဲ့ပြီးတော့မြောက်ကိုရီးယားဟာလည်း2009ခုနှစ်မှာဒီဆွေးနွေးပွဲကနေထွက်ပြီးနျူကလ িয়ার လက်နက်စမ်းသပ်မှုတွေကိုလှုပ်ဆောင်ခဲ့ပါတယ်ခင်ဗျာ။